Republican Party ရဲ့သမ္မတလောင်းပနာမရွေးချယ်ရမှာအရေးပါတယ်လို့ယူဆကြတဲ့ Iowa ပြည်နယ် Republican Party သမ္မတလောင်းပနာမရွေးချယ်ပွဲမှာသမ္မတ Donald Trump က90ရာခိုင်နှုန်းချုံနဲ့အနိုင်ရပါတယ်။ဒါကြောင့်သူဟာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့ကိုယ်စားလှယ်လောင်းပြန်ဖြစ်လာနိုင်သလားလို့စိတ်ဝင်စားမှုတွေမြင့်တက်နေပါတယ်။အမေရိကန်ပြည်တော်စုမှာနေထိုင်နေကြတဲ့မြန်မာတချို့ရဲ့အမြင်ကရောဘလို့ရှိပါသလဲ။ကိုစော်မိုးချော်ကတင်ပြထားပါတယ်ရှင်
။ Republican Party ရဲ့သမ္မတလောင်းရွေးချယ်ပွဲကို Iowa ပြည်နယ်ကနေစတင်လိုက်ပါတယ်။ January 15ရက်နေ့ညကပြုလုပ်ခဲ့တဲ့ရွေးချယ်ပွဲမှာသမ္မတဟောင်း Donald Trump, Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis, ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်း Nikki Haley တို့အဓိကပါဝင်ရှင်ပြိုင်ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်က51ရာခိုင်နှုန်းနဲ့အနိုင်ရရှိသွားပါတယ်။ Iowa ပြည်နယ်အတွက် Delegate ခေါ်ကိုယ်စားလှယ်40ရှိတဲ့အထက်ကဒေါ်နယ်ထရန့်ကို20ကထောက်ခံပါတယ်။ဘာကြောင့် Iowa ပြည်နယ်သမ္မတလောင်းရွေးပွဲဟာအရေးပါရတာပါလဲ။ Indiana ပြည်နယ်မှာနေထိုင်တဲ့နိုင်ငံရေးလေးလာသုံးသပ်သူ NRA လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင်းဆွေကအခုလိုမြင်ပါတယ်
။ Iowa မှာကသူအဆင့်အဆက်လို့လို့ဒီ Republican သမ္မတလောင်းတို့အရေးကြီးခဲ့တယ်။သူကတမိုင်းကြောင်လေးလည်းရှိတာပေါ့။ဟိုမတော်တဆဟိုတမိုင်းကြောင်ဖြစ်တယ်လို့သူတို့သုံးသပ်ကြတာပေါ့။ Iowa မှာနိုင်တဲ့သမ္မတလောင်းဟာလေတကယ်သမ္မတလောင်းအစ်စ်ဖြစ်လာဖို့အလားအလာရှိတယ်ဆိုပြီးတော့တွေ့ကြတဲ့အတွက် Iowa ကိုဟိုအာယုံစိုက်ပြီးတော့ကြိုးစားကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
Republican Party ရဲ့သမ္မတလောင်းရွေးပွဲကိုပြည်내တစ်ခုချင်းစီအလိုက်လှုပ်သွားမှာဖြစ်ပြီး Iowa အပြီးမှာတော့ New Hampshire ပြည်내ကိုဆက်မှာဖြစ်ပါတယ် Republican မှာ Delegates ကိုကိုယ်စားလှယ်ပေါင်း 2,400 ရှိတဲ့အထက်ကသမ္မတလောင်းဖြစ်ဖို့အတွက်အနည်းဆုံး 1,215 ယောက်ရဲ့ထောက်ခံမှုကိုရရှိရမှာဖြစ်ပါတယ် Donald Trump ရဲ့အလားအလာဘယ်လိုရှိပါသလဲ ဒေါက်တာတင်းဆွေကအခုလိုဆက်လက်သုံးသပ်ပါတယ
်အလားအလာဆိုတော့သူကကောင်းတာမှန်တဲ့ကနေညင်းလို့မရဘူး။ဒါကြောင့်လို့ဆိုမီဒီယာဒီအားလုံးရဲ့ဟိုတင်ဆက်ချက်တွေကြည့်လို့ရှင်သူကမာပဲဖြစ်နေနေ Republican တဲ့မှာတော့သူကိုရှင်းနိုင်တဲ့တခြားသမ္မတလောင်းတွေရဲ့သူကသာတဲ့အနေထားတရက်ကိုသူကဆုတ်ကင်နိုင်တဲ့တွေ Now Primary Caucus team လည်း Trump ကလည်းလာလာကောင်းနေလို့ပဲမြင်ပါတယ်ခင်ဗျ
တပတ်မှလည်းသမ္မတဟောင်း Donald Trump ကိုရာဇဝတ်မှုကြီးလေးမှုအတွေ့ဆွဲချက်ပေါင်း62ချက်နဲ့တရားစွဲဆိုထားပါတယ်2020ခုနှစ်ရွေးကောက်ပွဲရှုံးနေပြီး January လထဲမှာ American သမိုင်းမှာအတော်အကြီးတန်ခဲ့တဲ့လွှတ်တော်အစအဦးကိုဝင်ရောက်စီးနင်းခဲ့တဲ့ကိစ္စမှာသူတာဝန်ရှိတယ်လို့စွပ်စွဲခံထားရပြီးသူ့ကိုသမ္မတပြန်မဖြစ်အောင်တားဆီးကြပါလို့တိုက်တွန်းမှုတွေလည်းရှိပါတယ်ဒေါက်တာတင်းစေကအခုလိုသုံးသပ်ပါတယ
် Donald Trump ကအဲ့လိုကြီးမားတဲ့ရာဇဝမှုကြီးကိုကြော်ရောဖို့သူကတမတရာလူရမှာပဲဖြစ်မဲ့တွေ့သူ့ဘက်ကလည်းပြူဟာချကြထပ်ပြီးတော့စီရင်ပါလေခင်ဗျဒီနေရာမှာအဆုံးဖြတ်ကတော့မေးပေးမဲ့လူတွေပဲမြင်ပါလေခင်ဗျအ
ိုဝါတမနာလောင်းယူပဲအပြီးမှာတော့ Donald Trump ဟာ Republican တမနာလောင်းပြန်ဖြစ်လာနိုင်တဲ့အလားအလာတွေရှိလာနေတယ်လို့သုံးသပ်မှုတွေရှိပါတယ်ဒေါက်တာတင်းဆွေကအခုလိုမြင်ပါတယ
် American မဲဆန္ဒရှင်တွေကလေဟိုခက်ဆန်းလာမယ်ပေါ့နော်တမတာယူကောက်ပွဲတွေကြည့်လို့ရှိရင်ပြီးခဲ့တဲ့သူတမတာဖြစ်ခဲ့တဲ့ယူကောက်ပွဲကိုကြည့်လိုက်လို့ရှိရင်သူ့ရဲ့ဩဇာလွန်မှုကြီးမားလွန်းတာကိုအဲ့ဒီဩဇာအရှိန်နောက်မှာကပ်ပါတဲ့လူတွေရှိတယ်နောက်တစ်ခါရိုးရိုးပဲကြည့်ပြီးတော့ဟာဒီလူကတော့ဟိုဟူလူတဲ့အဲဒါလောက်တဲ့ဆိုတော့ရိုးရိုးမြင်တဲ့လူတွေလည်းရှိတဲ့အတွက်အခုလည်းပဲသူတမတာလောင်းပြန်ဖြစ်နိုင်ပြီးတော့ဒီမိုကရက်တစ်သူကမနိုင်ဘူးလို့မပြောနိုင်ဘူးဆိုတော့အဆင့်လောက်တော့ရောက်နေပြီလို့ကျွန်တော်မြင်ပါတယ်ခင်ဗျ
တမတာဟောင်းဒေါ်နယ်ထရန့်ကတော့ Iowa ပွဲအနိုင်ရအပြီးမှာလာမယ့်ရွေးကောက်ပွဲမှာသူနိုင်မယ်ဆိုတဲ့ယုံကြည်မှုမျိုးတွေနဲ့ American ပြည်သူတွေစီးလုံးညီညွတ်ကြပါလို့ပြောဆိုသွားခဲ့ကြောင်းပါခင်ဗျ